ငယ်ဒီဥပဒေအကြံပေးရှင်းနေဥကွန်ဒီလုံးကြံတက်ပြခံရတဲ့အမှုကိုကိုင်ခွေဘူးနဲ့ပတ်သက်ပြီးရက်တပ်ဖွဲ့ကအမျိုးမျိုးဝေဖန်တုံ့ပြန်ကြပါတယ်။ရက်တပ်ဖွဲ့ရဲ့စွမ်းဆောင်နိုင်ရည်ညံပြမှုကိုအရင်ကလည်းဝေဖန်ခဲ့ပြီးမယ်ဥကွန်ဒီကိစ္စမှာတော့အပိုင်းဝိုင်းမျိုးစုံကရက်တပ်ဖွဲ့ကိုဝိုင်းဝန်းဝေဖန်ရှုံ့ချတာတွေ့ရပါတယ်။၂၀၀၈မှာဖြစ်ပွားတဲ့ရန်ကုန်မြို့စိမ့်လက်ကံသာကျောင်းရက်တိအိမ်ကငါးလောက်ပြောင်လူရမှုကိုရက်တပ်ဖွဲ့ဘာမှမလုပ်နိုင်သေးပါဘူး။မနစ်ခဖြစ်ပွားတဲ့မင်္ဂလာတုံမြို့နယ်ရဲဝင်သားဟောင်းအိမ်ကလေးလောင်းပြိုင်လူတောက်ဖို့မှလည်းရက်တပ်ဖွဲ့ဟာဘာမှမပြောနိုင်သေးပါဘူး။လူရဲနစ်ကဖြစ်ပေါ်တဲ့ရာဇဝတ်မှုကြီးတွေထဲမှာလူတောက်မှုအများဆုံးဖြစ်ပြီး1300ကျော်ရှိတယ်လို့ပြည်ထရေးဌာနဒုဝန်ကြီးကပြည်သူ့တော်မှာဖြေကြားပါတယ်။ရာဇဝတ်မှုတွေတိုးပါလာပေမဲ့ရက်တပ်ဖွဲ့ရဲ့စာရင်ကတော့ကျဆင်းနေပါတယ်။အင်းဝအချုပ်ဆိုင်မှာအင်းကူမိကလေး2ဦး9မိနစ်လောက်ညင်းပါနှိမ့်ဆက်ခံရတဲ့အမှုမှာရဲစခန်းကအရင်ယူဆောင်ရွက်တာမျိုးမလုံနိုင်တာဟာသစ်လူရှိမှုဖြစ်ပါလေ။ရဲတပ်ဖွဲ့ဝင်တွေရဲ့လူနေမှုဘဝဟာအလွန်အမင်းဆင်းရဲလွန်းလာကြောင်းတာဝန်ထောက်ဆောင်တဲ့နေရာမှာစိတ်မပါကြတာလို့မြင်ကြပါလေ
။အဒီတယုံနေဖြစ်ပြီဆိုရင်ရဲတပ်ဖွဲ့မှာလက်နက်အင်အားလူအင်အားတက်ကြွမှုစတာတွေလုံလုံလောက်လောက်မရှိတဲ့အတွက်ပဋိပက္ခဟာပုံပြီးကြီးထွားလာတယ်လို့ဆိုပါရယ်။စစ်တပ်ကိုခင်မိအောင်လုပ်နေခြင်းမှာရဲတပ်ဖွဲ့ဟာခင်နောက်ကျတယ်လို့ဖြစ်နေပါရယ်။ရဲတပ်ဖွဲ့ဟာရှိရမယ့်အင်အားရဲ့49ရာခိုင်နှုန်းကိုသာခံထားနိုင်သေးတယ်လို့ပြည်ထရေးဒုဝန်ကြီးကဆိုပါတယ်။နိုင်ငံတကာစနှုန်းအရလူဦးရေ400မှာရဲသားတူရှိရမှာဖြစ်ပေမဲ့ရန်ကုန်တိုင်းမှာဆိုရင်လူဦးရေ1200မှာရဲသားတစ်ယောက်သာရှိပါတယ်။ဒါကြောင့်ရန်ကုန်မှာရှိတဲ့အင်အားရဲ့80ရာခိုင်နှုန်းကိုခံထားတာလို့ဆိုပါတယ်။စကိုင်းတိုင်းမှာတော့လူဦးရေ1500မှာရဲသားတစ်ယောက်။မန္တလေးတိုင်းမှာဆိုရင်လူရေ1300မှာရဲသားတယောက်သာရှိကြောင်းသိရပါတယ
်စစ်တပ်လက်အောက်ရဲတပ်ဖွဲ့ရောက်သွားပြီးစစ်ဘုတွေဥဆောင်ချိန်မှာအမိတ်နာခံနဲ့အဖွဲအစည်းဖြစ်သွားတဲ့အတွက်ပြည်သူကိုကာကွယ်စောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်ပျောက်ဆုံးသွားပုံရပါတယ်ဝမ်ပေါင်တရုတ်ကုမ္ပဏီကိုစစ်တပ်ပိုင်ကမှစီးပွားရေးဥပိုင်ကုမ္ပဏီတို့ဆက်ဆက်လုပ်ထားတဲ့ရေပန်းတောင်လူလူဆန္ဒပြပွဲနှိမ်နင်းတဲ့ဖြစ်ရာရဲတပ်ဖွဲ့ကိုနာမည်ပြည့်စေပါတယ်ရင်းနှီးစီမံကိန်းကို2010ကလေးကဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာမို့အဲ့ဒီကလေးကအကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။2010မှာဆန္ဒပြတော့ပါဝင်တဲ့တန်ခါးတွေမိလောင်ဘုံတံခံရရပြီး2015မှာပြစ်ကတ်နေနေမှုကြောင့်ရေသူမာကြီးဒေါ်ခင်ဝင်းတည်ဆုံးသွားပါတယ်။ဆန္ဒပြပွဲကိုနေနေပြီးဝမ်ပေါင်တရုတ်ကုမ္ပဏီကိုရက်တပ်ဖွဲ့ကတာဝန်စောင့်ရှောက်တယ်လို့ဒေသခံတွေကမြင်ကြပါတယ်။
ကိုလိုနီခေတ်19ရာစုမှာရဲတပ်ဖွဲ့ကိုတည်ထောင်ခဲ့တာပါအင်္ဂလိပ်လို police လို့ခေါ်တာမို့ပလိတ်လို့မြန်မာကခေါ်ပါတယ်လစာမလုံမလောက်နဲ့အမှုထမ်းရတဲ့မြန်မာပြည်သားပလိတ်ဟာလက်စားတဲ့နေရာမှာနာမည်ကြီးပါတယ်အဂတိလက်စားသူကိုအလုတ်ဖြုတ်ပြီးစန့်ရှင်းတဲ့ပလိတ်ဖြစ်လာအောင်ကိုလိုနီခေတ်ကစူးစမ်းပေမဲ့မအောင်မြင်ခဲ့ပါဘူးမှုကင်းနေများလာလို့ချုပ်ပစ်ထားတဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ရောက်သွားပါတယ်ပလိမနိုင်တဲ့အလုပ်ကိုစစ်တပ်ကဝင်လုပ်ရတဲ့အကျင့်ဟာကိုလိုနီခေတ်ကလေးကစလာခဲ့တာဖြစ်ပါတယ်။ကိုလိုနီခေတ်မှာပလိစစ်ပလိနဲ့စစ်တပ်ဆိုတဲ့နှိမ်နင်းရေးအဖွဲ့၃ဖွဲ့ရှိပါတယ်။ပလိအဖွဲ့မှာလက်နက်ကင်သူရှိသလိုလက်နက်မကင်သူတွေလည်းရှိပါတယ်။နိုင်ငံရေးလှုပ်ရှားမှုနဲ့မှုကင်းတွေကိုနှိမ်နင်းဖို့အတွက်ရွယ်ပြီးတည်ထောင်လာတဲ့အဖွဲ့တွေဖြစ်ပါတယ
်။ပလိကိုရဲတပ်ဖွဲ့လိုအမည်ပြောင်းလိုက်ပြီးမှပလိအကျင့်ကပျောက်သွားတာမဟုတ်ပါဘူး။ဒါကြောင့်ရဲတပ်ဖွဲ့ရဲ့အဓိကလိုအပ်ချက်ဟာရဲသားတွေစိတ်နေစိတ်ထားပြောင်းလဲရေးဖြစ်တယ်လို့အငိမ့်စားရဲမှုချုပ်ဦးဝင်းခေါင်က50နှစ်မြောက်ရဲတပ်ဖွဲ့နေမှာမနစ်ကပြောသွားပါတယ်။ရုပ်ဝိတုပစ္စည်းတွေဘလောက်ပေးပေးဒီမိုကရေစီစံနှုန်းနဲ့ညီအောင်ဥပဒေတွေဘလောက်ပဲပြင်ပြင်ရဲဖွဲ့ဝင်တွေရဲ့စိတ်ဓာတ်အခြေခံမပြောင်းလဲရင်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ရဲဖွဲ့အတွက်အရေးအကြီးဆုံးနဲ့အခက်အခဲဆုံးအစီအတားဟာစိတ်ဓာတ်ပြောင်းလဲရေးဖြစ်ပါတယ်။ရက်တပ်ဖွဲ့အင်အားကိုလာမဲ့၃နှစ်အတွင်းသတိင်းခွဲအထိတိုးချဲ့ဖို့ရည်ရမှုအလုံးများမှာသိကြပါလေ။ဒါပေမဲ့စစ်တပ်နဲ့ရက်တပ်ဖွဲ့ပူးပေါင်းလုပ်ကိုင်တဲ့အစဉ်အလာလည်းကြီးမားပါလေ။စစ်တပ်ကကန့်ထားတဲ့ပြည်ရေးဝင်ယူလျောက်မှာရက်တပ်ဖွဲ့ရှိနေတာဟာလေ NLD အယတအစိုးရရဲ့ပြုပြင်လုပ်ငန်းတွေကိုအဟံတားဖြစ်စေပါလေ။ရက်တပ်ဖွဲ့ဟာတရားဥပဒေစိုးမိုးရေးကိုအဓိကထားတဲ့အဖွဲ့အစည်းဖြစ်ပါလေ။စစ်တပ်လိုအမိန့်နာခံတဲ့အဖွဲ့အစည်းမဟုတ်ပါဘူး။ဒါကြောင့်စစ်တပ်အောက်မှာရဲတပ်ဖွဲ့ရောက်နေတာဟာတစ္ဆာသမားကြီးတတ်တိဆိုတဲ့ရဲဆောင်ဘုတ်ကိုပြည့်ရည်ပြုလို့ဖြစ်နေပါလေ။